ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစစ်တပ်တွေဝင်ထွက်သွားလာတာကြေးရွာတချို့မှာစခန်းချနေကြတဲ့ကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ဇန်နဝါရီလ18ရက်နေ့ကဆိုရင်ကြောက်တော်မြို့နယ်အတွင်းကရခိုင်လက်နက်ကိုင်အေအေထိ ठो ထားတဲ့ပြည်ချောင်းဒေသတွေကိုစစ်တပ်တွေဝင်လာတာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားမှာဆိုရင်ပြီးပြည်ထုကြေးရွာကဒေသခံတို့ဘေးလွတ်ရာတင်းချောင်ခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကပြောပို့တဲ့သတင်းကိုတော့ကော်မတီကပြောပြပေးပါမယ်ခင်ဗျာ
2019ကနေ2020ခုနှစ်ဒီစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားတော့တဲ့ရခိုင်ပြည်နယ်နောက်ပိုင်းမှာကြီးရွာတချို့နဲ့မြို့နယ်တွေမှာတပ်မတော်စစ်ကြောင်းတွေဝင်ထွက်သွားလာနေတာဒေသခံတွေကိုမေးမြန်းဆက်ဆင်နေတာကြောင့်တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကြောက်တော်မြို့နယ်တွင်ကအေအေထိန်းချုပ်ထားတဲ့ပြီးချောင်းဒေသပြီးတုကြီးရွာနာကိုစစ်တပ်တွေဝင်လာတာကြောင့်ပြီးတုကြီးရွာသားတို့ကဘေးလွတ်ရာကိုတိမ်းဆောင်ခဲ့ကြပါတယ်။ကြောက်တော်မြို့နယ်တွင်မှာဖြစ်နေတဲ့အခြေအနေကိုကြောက်တော်မြို့နယ်ပြီးတုကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကအခုလိုပြောပါတယ
်။မြို့လေးတွေမှာရောက်လာတဲ့တချို့ဒီလက်ဆောင်လက်ခွာတွေမှာနေရာယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်။ဆိုတော့မနေ့ကဆိုနည်းနည်းကျွန်တော်တို့ဒီပြည်သူကြားထဲမှာလည်းတော်တော်စိုးရိမ်စိတ်ကြီးရောက်ဖြစ်သွားတယ်။တချို့ဒီဘက်တွေဖက်တယ်မှာလည်းနည်းနည်းမတည်မငြိမ်မှုတွေဖြစ်သွားတယ်ပေါ့။စိုးရိမ်စိတ်ကြီးနဲ့တချို့ဟိုစိတ်မြဖြစ်လာမလားဆိုပြီးတော့မှဒီမိသားစုလိုက်နဲ့တိတ်ဆောင်ကြတဲ့အနေထားလေးတွေပေါ့ကျွန်တော်တို့ကြားရတယ်ပေါ့။
ဒီဘက်တင်းချွတ်သွားတဲ့ B2G ရွာတစ်ဖက်မှာစစ်တပ်တွေစခန်းလာချနေတဲ့အတွက်တိုက်ပွဲဖြစ်လာခဲ့ရင်ဂျားမျက်မှောက်ကိုရွာသားတွေကစိုးရိမ်နေကြတာဖြစ်ပါတယ်။သူတို့ရဲ့စိုးရိမ်မှုကကြောက်တော်မျိုးအကြီးကိုကူးဆက်ပြီးတော့တင်းလာနေကဆိုရင်ဈေးတောင်ပိတ်ထားရတယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ်
။ကြောက်တော်မျိုးကဈေးဆိုအစွဲကြီးတွေကပိတ်ခတ်ကြပြီ။အာဖြစ်တော့မယ်။ဟိုတချို့ဆိုဖြစ်နေကြပြီ။ဟိုတပြည့်တွေဖြစ်နေကြပြီ။အာဈေးကိုအင်းဟိုဈေးကိုတော့ကမန်ကဒန်းနဲ့ပိုင်လို့ရေးရတဲ့လူတွေကဆက်ကလုံးမျိုးလေးတွေ
ပြီးခဲ့တဲ့2021နိုဝင်ဘာလတုန်းကလည်းမောင်တော်မျိုးနယ်တွေကအေအေတင်းချွတ်ရနေမြေတွင်းကိုစစ်တပ်တွေဝင်ရောက်လာတာကြောင့်နှစ်ဖက်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အေအေဘက်ကအတည်ပြုပြောဆိုထားပေမဲ့လည်းစစ်ကောင်စီတော်ဝင်ကတော့အာစာအချမ်းပတ်အဖွဲ့တွေနဲ့ဖြစ်တာလို့ VOA ကိုပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်တပ်ကြားနှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မျိုးနယ်အတွင်းကြီးရွာတွေမိရှုခံခဲ့ရသလိုအများပြားသေဆုံးဒဏ်ရာပန်းစည်းခံခဲ့ကြပါတယ်စစ်ပွဲအတွင်းကြောက်တော်မျိုးနယ်ဟာစစ်ပိတန်ကိုအဆိုးဆုံးခံရတဲ့မျိုးနယ်တစ်ခုဖြစ်ခဲ့သလိုလူသိမ်းနဲ့ချပြီးတော့စစ်ပိဒုက္ခတွေဘဝတွေကိုရောက်ခဲ့ရတာကြောင့်ဒေသခံတွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်ပွားမှုကိုစိုးရိမ်ထဲလိုက်နေကြတာဖြစ်တယ်လို့ကြောက်တော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကဆက်ပြီးပြောပါတယ
်။ကျွန်တော်တို့ကြောက်တော်ကစစ်ရဲ့ခါးသီးမှုကိုပထမဆုံးစပြီးတိတွေ့တဲ့ဒေသလို့ပြောလို့ရတာ။ဆိုတော့ပြီးတော့ကျွန်တော်တို့2020 2019ဒီကြားရဲ့ဒီနှစ်နှစ်ကာလမှာတို့တော့ပြင်းပြင်းထန်ထန်ပေါ့ဗျာเนาะကျွန်တော်တို့ဒီပြည်သူတွေကလည်းဒါရရှိပြီးတော့မှအသေးပြောက်ကြီးဖြစ်သွားတယ်မိသားစုတချို့မိသားစုတွေဆိုဟိုလုံးဝကိုကျွန်တော်တို့ဒီပြန်တည်ဆောက်လို့မရတဲ့အနေအထားမျိုးတွေဟိုပြက်စီးသွားတဲ့အနေအထားမျိုးတွေပေါ့လေတချို့ရွာတွေဆိုရွာလုံးကျောကျွန်တော်တို့မင်းရှုခင်ရရတယ်ရှိတယ်เนาะရွာတွေကနေပြီးတော့မှလူအဆုံးလက်ပြုံလိုက်တာဖဲရှိခေါ်ဆောင်တော့တာတို့ခုချိန်ကြီးစည်ရမရပဲရှိနေတဲ့အနေအထားမျိုးတွေပေါ့ဆိုတော့လူတွေရဲ့ရင်ထဲမှာတော့ပြည်အဲ့ဒီမြင်ကွင်းတွေအဲ့ဒီဒီအဓိဋ္ဌာယုံတွေကဒါတကယ်ဟိုဘယ်လိုပြောမလဲဟိုလောလောလည်လည်ဖြစ်နေတော့ပေါ့ဗျာအဲ့ဒီတန်ရာတွေအဲ့ဒီနာကျင်မှုတွေအဲ့ဒီပူလောင်မှုတွေကတော့ဖြစ်ရင်တကယ်ဟိုဒါလောလောလည်အနေထားလို့ဟိုဖြစ်နေတော့ပေါ့ဗျာ
လက်ရှိအချိန်ဒီကြောက်တော်မျိုးနယ်အတွင်းကနေရာတချို့မှာစစ်တပ်ဘက်ကရောအေအေဘက်ကပါနေမြေချက်တွင်တက်ဆွဲမှုတွေလုပ်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ကြောက်တော်မျိုးနယ်အတွင်းမှာလက်ရှိအချိန်ဒီလုံခြုံရေးအာမခံချက်မရှိတာကြောင့်နေရပြန်မှုခက်ခဲနေတဲ့စစ်ပေးဒုက္ခတွေတောင်းလက်ချီပြီးရှိနေကြတဲ့အချိန်မှာအခုလိုနှစ်ပတ်တင်းမာမှုတွေရှိလာနေတာကြောင့်ဒေသခံတွေပို့ပြီးတော့စိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာရခိုင်အခြေစိုက်အေအေရခိုင်တက်နဲ့ကြာကာလညမောင်းအစိုးရအဖွဲ့ NGO အကြဆင်းနေမှုတွေရှိနေတယ်ဆိုပြီးသတင်းတွေထွက်လာပြီးတဲ့နောက်မှာအေအေထိချွေရရခိုင်မြောက်ပိုင်းဒေသမှာအခုလိုစည်ရေးတင်းမာမှုတချို့မြင်လာရတာဖြစ်ပါတယ်အေအေပြောခွင့်ရသူခိုင်တုခါကတော့အေအေနဲ့ NGO အကြဆင်းနေမှုရှိမရှိဆိုတာသူ့အနေနဲ့သိမထားဘူးလို့ VOA ကိုပြီးခဲ့တဲ့သတင်းပတ်ထဲကပဲပြောထားခဲ့ပူပါတယ်ခင်ဗျာ